ဒီမှာကုန်တင်ကားများဝင်ထွက်ခဲ့တဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ထုံထုံရက်ွက်အတွင်းမှာကိုဗစ်ကရောဂါပိုးတွေ့သူ၅ဦးတွေ့ရှိတာကြောင့်စစ်တပ်စစ်ဆေးရေးဂိတ်တွေခြားထားလိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးအေးပါပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမြောက်ရီမြို့ကနေမဲဆောက်မြို့ကိုဝင်ရောက်လာတဲ့ကုန်တင်ကားမောင်းသူ၃ဦးမှာ ကိုဗစ်ကရောဂါပိုးတွေ့ရှိခဲ့ရကနေဒီလူနာတွေဝင်ထွက်သွားလာခဲ့တဲ့နေရာကိုထိုင်းကျမ်းမာရေးဌာနကလူအုပ်စုလိုက်စစ်ဆေးမှုတွေပြုလုပ်ခဲ့ရမှာကိုဗစ်
ရက်ွက်အတွင်အဝင်ထွက်ပြုလုပ်တာတွေကိုခွင့်မပြုတော့ပဲကန့်သက်ပိတ်ဆို့ထားပါတယ်ထုံထောင်းရက်ွက်အတွင်မှာနေထိုင်နေတဲ့ရွှေပြောင်းစာတင်ကျောင်းကကျောင်းဆရာတူဖြစ်တဲ့ကိုလင်းလင်းထွန်းအောင်ကတော့အခုလိုပြောပြပါတယ်
မဖြစ်ခင်ကကျွန်တော်တို့ဒီထုံထောင်းထဲကနေမြို့ရဲကိုချိန်ခါလေးအပေါက်ရဲကုန်ပိတ်လိုက်တယ်ကျွန်တော်မနေ့ကလောက်ထောင်းကမရတော့ဘူးဟုတ်ကဲ့လောက်ထောင်းသူကစီမီလောက
ာမေးပြီးမြန်ပြီးသွားခွင့်ပေးတယ်ဒါပေမဲ့ဟိုနားတင်နာကိစ္စတွေဆိုတော့ဒီမသွားတော့ဘူးအရေးကြီးကိစ္စရှိတယ်ဆိုလို့ရှိရင်ပြီးသွားတယ်ဒါပေမဲ့သူကတောင်းပေါင်းနေစစ်သားတွေပါတဲ့ခါကျတော့လက်မမရှိရလို့ဆိုရင်မထွက်ကြဘူးတော့ပြောရရင်ဆိုလို့ကြီးက
တောက်တာနေကတော့ထိုင်းအထောက်ထားကိုင်ဆောင်ထားတဲ့အနေကြတဲ့မြန်မာနိုင်ငံသားနှစ်ဦးကိုကိုဗစ်ကပ်ရောဂါပိုးတွေ့ရှိကြောင်းထုတ်ပေါ်ပြောဆိုခဲ့ပြီးစနေနေ့မှာပဲသူတို့နဲ့ဆက်ဆက်သူနောက်ထပ်3ဦးမှာပိုးတွေ့ရှိခဲ့တာကြောင့်ထုံထောင်းရက်ွက်ကိုစနေနေ့မနေ့ပိုင်းကစတင်ပြီးကန့်သတ်မှုတွေလုပ်လာတာဖြစ်ပါတယ်။ထိုင်းမှာအနေကြတဲ့မြန်မာနိုင်ငံသားမိသားစုမှာစတင်ဖြစ်ပွားပြီးတဲ့နောက်လူနာတွေကိုတော့မဲဆောက်စည်းရုံကြီးမှာဆေးကုသပေးနေပါတယ်။မဲဆောက်မြို့ပိုင်းကတော့မဲဆောက်မြို့ကပြည်သူတွေအနေနဲ့ဆိုရင်ပူပန်မှုတွေဖြစ်မနေကြပဲသက်ဆိုင်ရာအာဏာပိုင်တွေရဲ့ညွှန်ကြားချက်အတိုင်းလိုက်နာလုဆောင်သွားကြပါဆိုပြီးတိုက်တွန်းထားပါတယ်။ထုံထောင်းရက်ွက်မှာမြန်မာနိုင်ငံသားတွေထောင်ကနန်းလောက်နေထိုင်နေကြတာဖြစ်ပြီးပြီးခဲ့တဲ့ရက်ကတော့ထုံထောင်းမဒီနာအစ္စလာမ်များနေထိုင်ရာနေရာကိုကိုဗစ်ကပ်ရောဂါပိုးစစ်ဆေးမှုတွေလူတစ်ထောင်ကျော်ကိုစစ်ဆေးပေးခဲ့တာဖြစ်ပါတယ်။အဲ့ဒီထဲကအခုဆိုရင်9ရောက်ရဲ့အဖြစ်မှာကိုဗစ်တွေ့ရှိခဲ့တာဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။